ထောင်ကောင်ရဲတပ်ဖွဲ့ရဲ့ချမ်းဖတ်မှုကိုရှုတ်ချတဲ့အနေနဲ့ဒီမိုကရေစီလိုလားတဲ့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကဟောင်ကောင်လေစိတ်ကိုချီတက်ခဲ့ကြတာကြောင့်လေရင်ခီးစဉ်အလုံးမဖြစ်မနေဖျက်သိမ်းခဲ့ရပြီးတဲ့နောက်မှာတော့အင်ကာနဲ့အစောပိုင်းမှာကမ္ဘာလေးချောင်းပြန်တမ်းမှုအလို့အများဆုံးလေစိတ်ကြီးတစ်ခုမှာဖျို့ဖျဲအခြေဆိုင်နေပါတယ်အကျန်းဖက်ဆန္ဒပြမှုတချို့ဟာအကျန်းဖက်ဝါရဆွဲလုပ်ရအဖြစ်တရုတ်အစိုးရကရှုတ်ချပြောဆိုလိုက်ပြီးဟောင်ကောင်ဆန္ဒပြသူတွေအပေါ်တရုတ်အစိုးရကစိတ်ဆိုးဒေါသထွက်တဲ့အရေးလက္ခဏာတွေပြသခဲ့ပြီးတဲ့နောက်အခုလိုလေစိတ်ကိုပိတ်လိုက်တာပါအမေရိကန်ပြောင်စုဘက်ကတော့သက်ဆိုင်သူအလုံးအကျန်းဖက်မှုတွေကိုရှောင်ရှားကြဖို့တိုက်တွန်းထားပါတယ်တနင်္လာနေ့ကလေစိတ်ကိုပိတ်လိုက်ပြီးတဲ့နောက်အင်ကာနေ့မနက်6နာရီမှာလေစိတ်ပြန်ဖွင့်ဖို့အာဏာပိုင်တို့ကရည်ရွယ်ခဲ့ကြတာပါဒါပေမဲ့ရာနဲ့ချီတဲ့ဆန္ဒပြသူတွေကလေစိတ်ရဲ့ဆက်ရောက်ခမ်းမမှာညအထိဆက်ရှိနေကြပြီးပြန်ထွက်ကြမဲ့ပုံလည်းမရှိပါဘူးဟောင်ကောင်ကနေတရုတ်ပြည်မကြီးကိုတရက်ခန့်လွှဲပြောင်းရေးခွင့်ပြုမဲ့ဥပဒေကြမ်းကိုဆန့်ကျင်မှုကစခဲ့တဲ့လမ်းပေါ်ထွက်ဆန္ဒပြမှုတွေကအခုဆိုရင်သတင်းပတ်10ပတ်ထိရှိခဲ့ပါပြီအင်ကာနေ့အစောပိုင်းမှာတော့ဟောင်ကောင်အခြေဆိုင်ကသေးပစိဖိတ်လေကြောင်းလိုင်းရဲ့ website မှာအင်ကာနေ့လယ်ပိုင်းဆက်ရောက်ထွက်ခွာလေရင်ခီးစဉ်အလုံးဖျက်သိမ်းကြောင်းကြေညာထားပါတယ်။အရေးကြီးကြီးမဟုတ်ရင်ခီးသွားတာကိုရွှေ့ဆိုင်ဖို့လဲကသေးပစိဖိတ်လေကြောင်းလိုင်းကခီးတယ်တွေကိုအကြံပြုထားပါတယ်ရှင်။